စစ်တားအနာသိမ့်ပြီးနောက်အများပြည်သူကြားတင်ရင်အရှံမှုပြပြအောင်လှုပ်ဆောင်မှုနဲ့တရားစွဲဆိုခံရတဲ့မန်လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့မှပဲနောက်ထပ်ဘေးစီမံနဲ့တရားစွဲဆိုလိုက်တယ်လို့တခြားမန်လေးတိုင်းဝန်ကြီး၃ဦးကိုလည်းတဘာဝဘေးစီမံနဲ့တရားစွဲဆိုလိုက်တယ်လို့ဒေါက်တာဇော်မြင့်မောင်ရဲ့မှုန့်ကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်းနေဒေါက်သစ်စုဝေကပြောပါတယ
်။ဟုတ်တယ်အရင်က905ခါကတမှုအဲ့ဒါရုံချင်းက၈ရက်နေမှာဟုတ်တယ်အခုကတမှုနောက်တမှုထပ်ဖွင့်လာအဲ့လိုမျိုးအခုဖွင့်လာကเออจาวโลกอ่ะกูอ่ะดีนี่มาตูรู้อ่ะเตียซ้วยตินโพมาอกูอ่ะเตียยงอ่ะนี่พี่ยะมันอยู่ท่าล่ะแหละสิดีดีนี่อ่ะยะมันพี่ได้เยตูรู้อยู่ได้ยะมันเยยะมันกาละบ่เนาะยะมันกาละสิแล้วคาจากูอ่ะยะมันเยบ่อ่ะดีนี่กูเตียซ้วยตินโพมั้ยลูกตูรู้ว่าเตียยงกูบ่เนาะตินโพอย่างเดียวตูรู้ซีเซนย่าล่ะบ่เลยซีเซนย่าได้ตะดิงจาลูกจารู้ว่าตั้วจาล่ะบ่ตั้วจาแล้วอะนอกตะหมู่ตูล่ะก็ดอกเตอร์สมิ่นมาอยู่ကျမတို့လဲဆေးဝင်ကြီးဒေါက်တာသိုးတန်းရေကျမတို့စောက်လုပ်ရေးဝင်ကြီးဦးစာနေအောင်ရေပြီးရင်ကျမတို့မန္တလေးတိုင်းမြို့သားလေးကိုရေဆဲကျောက်ကတိုင်းလုံးမှုဆောင်တွင်ရင်မှုဦးတင်ကိုကိုရေလေးယောက်ကိုအဲတဘာဝပေးနေဆွဲရပါဘို့ဟုတ်တယ်ဟုတ်တယ်ဒီနေ့အဲ့လေးယောက်လုံးဆွဲလိုက်တာအဲ့လေးယောက်မှာဒေါက်တာဆောင်မြင့်မောင်တယောက်ပဲအရင်ဆွဲထားတာမှုရှိတာဟုတ်တယ်ကျန်တဲ့သူတွေကဒီနေ့မှထပ်ဆွဲတာ
ပေးတဲ့ဖေဖော်ဝါရီလ18ရက်နေ့ကအများပြည်သူကြားတင်ရင်အရှံမှုပြပြအောင်လှုပ်ဆောင်မှုပုံမှန်55ခါခွင့်နဲ့တရားစွဲဆိုခံရတဲ့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့မှာပဲနောက်ထပ်တဘာဝဘေးအန္တရာယ်ဆန်ရစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ထပ်မံတရားစွဲဆိုလိုက်တာပါလက်ရှိမှာတော့ဒေါက်တာဇော်မြင့်မောင်ပါဝင်မန်လေးတိုင်းဝန်ကြီး3ဦးကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတရားရုံးကိုမရောက်သေးတာကြောင့်အသေးစိတ်မသိရသေးဘူးလို့လည်းတရားလွှတ်တော်ရှင်းနေတော်သေစုဝေကပြောပါတယ်
ထွေအောင်ပိုင်းရလိုပဲသိရသေးတာတရားရုံးကိုတင်မလာသေးတော့ကျမတို့မသိရသေးပေါ့နော်။နောက်ဘယ်သူကဆွဲတယ်အမှုမှတ်ဘလောက်လဲဆိုတာမသိရသေးဘူး။ခုမှသူတို့ရဲကယမန်ဒီနေ့ယမန်ကြည့်တယ်။ယမန်ယူပြီးတော့မှဥပဒေကိုဆွဲတယ်မို့ဥပဒေကနေပြီးတော့မှတရားရုံးကိုပို့မှာပေါ့အဲ့လိုမျိုး
။တရှင်တင်းမှာပဲနိုင်ငံတော်ကြီးညိုပြည့်စင်မုံပုံမှန်124ကကြီးနဲ့တရားစွဲဆိုခံရတဲ့အမျိုးသားဒီမိုကရေစီဖွေးဆောင် NLD နိုင်ငံတော်အုပ်ဖြစ်သူဦးဝင်းထင်ကိုလည်းဒီကနေ့နေပြည်တော်မှာရုံးထုတ်ခဲ့ပြီးကျန်းမာရေးရှင်တွေကြောင့်အာမခံပေးဖို့လျှောက်ထားတာဖြစ်ပြီးအမခန့်ပေးသိမ့်မပေးသိမ့်ဆိုတာကိုလာမယ့်မတ်လ19ရက်နေ့ရုံးရှင်မှာဆုံးဖြတ်မှာဖြစ်တယ်လို့ဦးဝင်းထင်ရဲ့ရှင်နဲ့ဒေါ်မင်းမင်းဆိုကပြောပါတယ်
။ကျမတို့ဒီနေ့ရုံးချိန်မှာကတော့ကျမတို့ရှင်နေဖွဲ့ရနေပြီးတော့ရုံးတော်ကိုကိုယ်စားလှယ်စားတင်ပါတယ်။ပြီးတော့အဘကအသက်80နှစ်ရှိပြီဖြစ်ပြီးတော့မှဝီချက်နဲ့သွားလာနေရတဲ့အကြောင်းဒီအိမ်ရင်အသက်ရှူရတဲ့ယောဂရှိတဲ့အတွက်ကြောင့်အောက်ဆီဂျင်မပြတ်ပေးသွင်းနေရတဲ့အကြောင်းသွေးတို့ယောဂစီးကြိုယောဂနှလုံးကြီးယောဂတိုက်ရိုက်ဟော်မုန်းအားနည်းယောဂစီကြိတ်ကြီးယောဂအဲ့ဒီလိုမျိုးယောဂတွေဝေဒနာတွေခံစားနေရတဲ့အတွက်ကြောင့်ကျန်းမာရေးကုသမှုကိုစင်ဆက်မပြတ်ခံယူနေရခြင်းတဲ့အတွက်ကြောင့်လေကုတ်ခွန်တဲရကျမတို့ကရုံတော့မှာဘဘအတွဲအမခန့်လျှောက်ထားပါတယ်ရှင်ကျမတို့လျှောက်လက်ချက်ပေးခိုင်းပါတယ်လျှောက်လက်ချက်ပေးပြီးတော့တစ်ဖက်ကဥရရရှိဘက်ကနေရတော့ရုံတော့ရဲ့လေကုတ်ခွန်တဲအရာကျမတို့ရဲ့လျှောက်လက်ထားတဲ့ဟာပေါ်မှာတရားသူကြီးရဲ့စင်ဂျင်တုံတရားအရာအမိန်တရားချမှတ်ပေးဖို့ဆိုပြီးတော့သူဘက်ကပြန်ပြီးလျှောက်ထားပါတယ်ရှင်နောက်ရုံချိန်မှာကတော့ကျမတို့ဒီအမခန့်ပေးသိမပေးသိနဲ့ပတ်သက်ပြီးတော့မှတရားရုံတော့ကနေပြီးအမိန်တရားချမှတ်ပေးမှာဖြစ်ပါတယ်
ဥဝင်းထင်ကိုပြီးတဲ့ဖေဖော်ဝါရီလ4ရက်နေ့မှာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပေါ်မှာ124ကကြီးနဲ့နေပြည်တော်အောက်တရာတီခရိုင်အုပ်ချုပ်ရေးမှုဦးအေးလူကတရားလိုလုပ်ပြီးတရားစွဲဆိုထားတာလည်းဖြစ်ပါတယ်။အစိုးရထိုက်တန်းကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းအာဏာပိုင်တွေကတဘာဝပြည်အန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပေါ်မှာ25ပို့ကုံတွင်းကုံဥပဒေပေါ်မှာ၈တွင်းနဲ့တရားစွဲဆိုထားတယ်လို့တမဒဥဝင်းမြင့်ကိုလည်းတဘာဝပြည်အန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့တရားစွဲဆိုထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝန်ကတော့ဒေါက်ဆန်းစုစီပါဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။